PNP နဲ့ကော့ကရိတ်နဲ့ကြာရင်စိတ်ကြီးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNL PDF တပ်တွေတိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်ကြာဆုံးမှုတွေရှိနေတယ်လို့စစ်ကောင်စီဘက်ကနေလက်နက်ချအညံ့ခံကြတဲ့စစ်သားတွေလည်းပူးပေါင်းတပ်ဖွဲ့ဘက်ထံကိုထွက်ပြေးလာကြတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖက်ကခေါင်းဆောင်တဦးက VOA ကိုပြောပါတယ
်။အဲကော့ကရိတ်ကတော့ဒီအောင်စရစစ်ကြောင်းဆက်ထိုးနေတာပါနော်။
ဟုတ်ကဲ့
တိုက်ပွဲအကြီးကျယ်ဖြစ်နေတယ်ဟုတ်ကဲ့
ဟုတ်ကဲ့
တိုက်ပွဲအကြီးကျယ်ဖြစ်နေဆိုတော့သူတို့ဘက်ကတော့ပြည်ဆုံးတာတို့ထွက်ပြေးတာတို့အလင်းဝင်တာကျွန်တော်တို့ဒီအလင်းဝင်တာတို့ကတော့အများကြီးဖြစ်လာတယ်။ချိတ်ဆက်တာတော့အခုချိန်မရှိနေတော့ဘူးသူတို့ချိတ်ဆက်တယ်သူတို့ဘယ်လိုလာမလဲအဲ့လိုမျိုးပေါ့နော်အပြတ်ပြတ်ချိတ်ဆက်မရတာအဲ့တော့ချိန်နေနေလွဲတာတို့ဒါဆစ်ဖြစ်နေတဲ့အချိန်ကျတော့သူ့တောက်ကြဖို့လေကျွန်တော်အချိန်မရနောက်တစ်ခုသူတို့ချိန်နေနေတိုင်းကျွန်တော်တို့သွားဖို့ကလည်းလေအနေရောရှိနေဟုတ်ကဲ့ဒါကြောင့်တို့တော့ရေဒီကွန်တော့ကျော်လာတယ်ဒါပေမဲ့အဲ့ဒီလမ်းနှစ်ခုပေါ့နော်ကျွန်တော်တို့ဒီအာရှလမ်းဟောင်းဥစ္စာပေါ့နော်ဒီမြောက်ပြည်ကော်ပိုရိတ်လမ်းဟောင်းရဲ့ဒီအာရှလမ်းသိရဲ့အဲ့ဒီနှစ်ခုကိုစစ်ကြောင်းနှစ်ကြောင်းခွဲပြီးလာနောက်နှစ်ကြောင်းလုံးကိုကျွန်တော်ဖျက်တိုက်တော့ခါကြတော့အထူးကိစ္စကိုလည်းအများကြီးပဲဖွင့်တယ်လေ
ဒီရက်ပိုင်းမှာပဲကြာရင်စိတ်ကြီးမြုပ်နေတဲ့ကချင်းမြန်တရင်နှစ်ရှစ်လေးကတောင်စွန်းစခန်းကိုလည်းပူပေါင်းတက်တီကသိမ့်ပိုက်နိုင်ခဲ့တယ်လို့လည်းပြောပါတယ်
လုံးရဲနေပါကျွန်တော်တောင်စွန်းစခန်းကိုသိမ့်လိုက်တယ်အဲ့ဒါ24ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့
အဲ့ဒီစခန်းကတော့ဟိုခြေရင်းစခန်းပေါ့နော်တရင်24ရဲ့ခြေရင်းစခန်းကိုကျွန်တော်အလုံးစုံသိမ့်လိုက်တယ်လည်းခြေရင်းနေလည်းအများကြီးရတယ်နောက်တုတ်ပန်းနေလည်းရတယ်ဟုတ်ကဲ့
စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးမြဝတီမြို့မှာတော့ချစ်ကြည်ရဲ့တရားတစ်ကောတရားနှစ်ပါပြန်လည်ဖွင့်လှစ်ထားပြီးကုန်စည်စည်းစိမ်မှုတွေဆက်လုပ်နေပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကအပြည့်အဝထိန်းချုပ်ထားတာမဟုတ်ပဲ။နယ်ခြားသောတပ်ကပဲမြို့ထဲမှာထိန်းချုပ်ထားတယ်လို့လည်းဆိုပါတယ်။အဲ
သူတို့လုပ်ငန်းလေပတ်နေတဲ့ပုံစံတော့ပြရတယ်။ဒါပေမဲ့မြောက်စီကိုအကြီးအကျယ်ထိန်းချုပ်ထားတာတော့ PDF ပဲ။ PDF ကဦးစီးရတာပေါ့နော်။ Project ကအဲ Project နဲ့ဒီ2.5မှာလက်ကျန်နေပြီ50လောက်တော့ရှိတယ်။အဲအဲ့လောက်မှကျန်တော့သူတို့ကမရှိသူတို့ကမြောက်စီဒီနဲ့သင်္ကန်းကြီးနောက်ပြာကုန်ပြန်ရပြီးသုံးမှုအတွက်ကြိုးစားနေတာပေါ့နော်လက်ရှိတော့သူတို့သုံးမှုအရှိန်မပြေနေဘူးဟုတ်ကဲ့သူတို့စက်ကူကလည်းမရောက်လာနိုင
်လက်တလောမှာတော့ကရင်ပြည်နယ်အခြေအနေကတိုက်ပွဲတွေမငြိမ်သက်သေးသလိုစစ်ဘေးရှောင်စခန်းတွေမှာနေရတဲ့ဒုက္ခတွေအရေအတွက်ကလည်း4,000ကျော်ရှိနေပါသေးတယ်ကုန်စည်စည်းစိမ်မှုတွေကလည်းပုံမှန်လဲပတ်တာတွေမရှိသေးသလိုမြဝတီကော့ကရိတ်အာရှလမ်းကလည်းပိတ်ထားဆဲဖြစ်ပါတယ်ရှင်